မန္တလေးမှာကူးစက်မြေဗီဇာပြောင်းကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရတဲ့အတွက်စာတင်ကြောင်းတွေကိုဒီကနေ့တောက်ချန်နေတာဆိုသတင်းနှစ်ပတ်ကြာပြေးလိုက်ပါတယ်။မျိုးဗီဇာပြောင်းလာတဲ့ကိုဗစ် -19 ရောဂါပိုးကူးစက်မှုတွေကိုပြည်ပြည်မေလာတတိယဘက်ကစအတိအကျတွေ့ရှိရတဲ့အတွက်ကာဝယ်ထိန်းချုပ်နိုင်မှုနိုင်ငံအနှံ့ကပုဂ္ဂိကကျောင်းတွေနဲ့ဘုံလူကြီးစဉ်ကျောင်းတွေပေါင်းရင်ခြေကပညာကျောင်းတွေကိုဇူလိုင်လ9ရက်နေ့ကနေဇူလိုင်လ23ရက်နေ့ထိရယူပိတ်မှာဖြစ်တဲ့အကြောင်းကျမ်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနကကြာသပတေးမှာတရင်ထုတ်ပြန်လိုက်တာပါ။အကြရေးငါဆလို့ယောဂကူးစက်မှုတွေနဲ့တည်ဆုံးမှုတွေတိုးလာနေချိန်မှာပဲအာနာဝယ်နေကာယောဂထိန်းချုပ်ရေးစီစဉ်နေတိုးမြင့်နေတာဖြစ်ပါတယ်။ကျမ်းမာရေးဝန်ကြီးဌာနရဲ့ကြာသပတေးနောက်ဆုံးထုတ်ပြန်ချက်အရ24နာရီအတွင်းတက်ခွဲစစ်ဆေးမှုပေါင်း1000ကျော်နီးပါးမှာအတိအကျလူနာ4132ယောက်နဲ့တည်ဆုံးသူ52ယောက်ရှိတဲ့အကြောင်းဖော်ပြထားပါတယ်။ခုနောက်ဆုံးထုတ်ပြန်တဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်သူအတိအကျလူနာ38000ယောက်နဲ့တည်ဆုံးသူ3621ယောက်ရှိသွားပါပြီ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့ဆရာနာသိမ်းမှုနောက်ပိုင်းနိုင်ငံရေးချက်တွေပေါ်ပေါက်နေချိန်မှာပဲတကြောပြန်ကရောဂါကူးစက်မှုတွေနဲ့ကြုံရတာဖြစ်ပါတယ်။ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်မှုရန်ကုန်တိုင်းကမြို့နယ်10ခုပါဝင်နိုင်ငံနဲ့ကမြို့နယ်ပေါင်း45ခုမှာလဲတွာလာလို့ရှာမှုတွေကန့်သက်ထားတယ်လို့ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့လဲတိုက်တွန်းထားပါတယ်။